ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှခိုလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေထက်ကစီစစ်ပြည်သား6000ထက်ကပထမအထုပ်လူပေါင်း2000ကျော်တို့အခုလနိုဝင်ဘာလ15ရက်နေ့မှာမြန်မာနိုင်ငံကိုဖက်ပို့ပြန်ပြီးတော့ပြန်ကြဖို့အစီအစဉ်ထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာခိုလုံနေကြသူတချို့ကိုဆက်သွယ်ပြီးအများစုကဌာနေမပြန်ဘူးလို့ပြောဆိုနေချိန်မှာဌာနေပြန်လို့သူတွေအနေနဲ့စိုးရင်ချက်တွေရှိနေသလားဆိုတာအပအဝင်ဌာနေပြန်ရေးလုပ်ငန်းစဉ်အပေါ်သဘောထားတွေကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်။
ဘသူတွေများရှိပါလဲရှင်အဲ့လိုပြန်ဝင်မယ်ဆိုတဲ့သူတွေကကိုကျော်ဆန်းလိုင်တို့အသိတွေများရှိပါလား
အဲအဲ့တော့ဒီအလူတွေကသူတို့ကမတော်ဘူးဆိုတာကျွန်တော်သိရတယ်အဲ့တော့သူတို့အတရားပြောနေရပါလဲအဲ့ရိုဟင်ဂျာလူမျိုးကိုလက်ခံမှသူတို့ကအဲ့ဒီနိုင်ငံကိုသွားမယ်ဟိုကမ္ဘာနဲ့အတင်းမပြုတ်ပြီးတော့သူတို့ကအဲ့ဒီမှာသွားလက်ခံမှသွားမယ်အဲ့ဒီလိုမဟုတ်ရင်သူတို့ကဘတော်မှမသွားနိုင်ဘူးဒီအမ်ဘာစီကတိပါကျွန်တော်တို့မခိုင်းနိုင်ဘူးအဲ့ငကူရီကျွန်တော်ဟိုဥနုလေတဲ့ကနေကျွန်တော်ဟိုအရင်ဟိုနဲ့လက်လက်ရခါသာကျွန်တော်ဘယ်ပုံပဲနေနေခဲ့လေကျွန်တော်အဲ့ဒီပုံစံနဲ့ရရင်ဆိုအရင်ဗမာပြည်သား135မျိုးရှိတယ်သူတို့ဓာတ်လိုအခွင့်ရရှိတယ်အဲ့ဒီလိုပုံစံနဲ့ကျွန်တော်ဓာတ်လိုအခွင့်ရမှာဒါရင်ကျွန်တော်တို့ကသွားမယ်သူအဲ့ဒီလိုပြောနေတာကျွန်တော်ကြားနေရတယ
်ဟုတ်ကဲ့ကိုကျော်ဆန်းလိုင်တို့ပတ်ဝန်းကျင်မှာရောဒီပြန်လိုတဲ့သူတွေပေါ့နော်ဘယ်သူတွေများရှိပါလဲ
မရှိဘူးမရှိဘူးကျွန်တော်တယောက်တော့တယောက်ကနေတော့မရှိဘူးကြပါတို့ပြန်မယ်လို့တရားတလီတော့မရှိဘူးဆိုတော့ကျွန်တော်သိရတယ်ခင်ဗ
ျဟုတ်ကဲ့ပါဟုတ်ကဲ့ပါဟုတ်ကဲ့ပါကိုကျော်ဆန်းလိုင်ကျေးဇူးပါရှင်အဲ့တော့ဥမောင်းမောင်တို့ဟိုဗမာဘက်ကိုပြန်ဝင်ကြမယ်ဆိုတော့လူတွေတဲကရောဥမောင်းမောင်တို့အတိတွေပါပါသလားရှင
်ကျွန်တော်အခုသိရတယ်လားဆက်မပါသေးပါဘူ
းအဲ့ဒီကဥမောင်းမောင်တို့ဒီကုတူပလောင်နေရမြန်တရားတလီမြန်ပါမလားလို့ဒီဗမာဘက်ကိုပြန်ဝင်ဖို့အခုလုပ်နေတဲ့သူတွေကလေ9000လောက်ရှိတယ်ဆိုတော့
9000လောက်ဒီလိုဆိုတာကျွန်တော်တို့ကုတူဖာလောင်ကမပါဘူးအမကျွန်တော်ကိုအစ္စလမ်ပါကျွန်တော်တရားရှင်းသားပါမယ
်ဟုတ်ဟုတ်ကဲ့ကိုအစ္စလမ်ကျေးဇူးပါအ
ဲငါကျွန်တော်ဘာလို့ခက်ရရပါဟုတ်ကဲ့ပါကျွန်တော်ရဲ့အသီးတွေပါတယ်အခုလောလောဆယ်ဆယ်မပါဝင်မရှိသေးပါဘူးနောက်အခုဒီလနိုဝင်ဘာလ15ရက်နေ့ပထမအတော့ပြန်မယ်မနေ့အတွင်းဦးမင်းသူပြောတဲ့ဟာကိုဒုက္ခသည်ရောငါဒုက္ခသည်ဘကားတော့တဝူတယောက်မှလက်ခံတာမရှိဘူးသူတို့ကလုံးဝပြန်ဖို့ဆိုတာအစီအစဉ်မရှိဘူးလို့ပြန်ပေးကြခဲ့ပါလေ
ကိုအစ္စလမ်တို့ဘာလူခါလီနဲ့နေချားနဲ့ကဘလောက်ဝေပါလဲ
အဲကျွန်တော်နဲ့နေချားနဲ့ဆိုရင်တွန်ပြူလာဝတ်ဆိုရင်တမိုင်ပါဟာတာဝါတိုင်းနေပါတယ်မြင်ရတယ်ဟိုတယ်လီဖုန်းတာဝါတိုင်းလေ
ဟုတ်ကဲ့
နောက်နေချားဆုံးရစခန်းနေပါတာကိုမြင်ရပါတယ
်ဟုတ်ကဲ့အဲ့တော့ကိုအစ္စလမ်ဒီစခန်းထဲဟာပြန်ကျင်တဲ့သူတွေကကြောက်မြန်နေသလားသူတို့ပြန်ကျင်တယ်လို့ပြောဖို့ဘာဖြစ်လို့လဲဆိုတော့အများစုကမပြန်လို့ဘူးဆိုပြီးတော့ဟိုတော်တော်တင်းတင်းပါပါပြောနေကြတော့ပြန်ကျင်တဲ့သူတွေကလည်းထုတ်ပြောရဲပါမလားရှင
်ဟုတ်ကဲ့ပါအမေအတိုက်ပြောမှဆိုရင်တဝူးတယောက်မှအခုလောလောဆယ်ပြန်ဖို့ဆိုတာလုံးဝစံတာမရှိကြကြပါဘာကြောင့်လို့ဆိုရင်ကျွန်တော်တို့နိုင်ငံသားတင်းတို့အခွင့်အရေးမရဘူးဆိုရင်အခုခွေးကြဆတ်ဆင်မှုနဲ့ဘဝတစ်တည်းလုံးနေရမှာကိုအတုဆွရင်ပါတယ်။ Now NDC ဆိုတာနိုင်ငံသားများခိုင်ဆောင်ရတဲ့ကတိတရားတွေကျွန်တော်ရွှေရလူမျိုးဒီငကူကနိုင်ငံသားဖြစ်ပြီးသားပါ။ဦးနှုတ်ဝင်းကြီးချောင်းဟောင်းဦးနှုတ်လက်ထက်မှာကျွန်တော်နိုင်ငံသားတင်းတူအခွင့်အရေးရပြီးသားပါ။မမအတန်လန်းဌာနမှာကျွန်တော်ရဲ့ရွှေရပါတာနဲ့အစီအစဉ်ကြောင်းဖြစ်ခဲ့မှုပါတယ်။
မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတဘောတူညီချက်အရအခုနိုဝင်ဘာလ15ရက်နေ့ကစပြီးတော့ဌာနေပြန်ရေးလုပ်ငန်းစဉ်စမယ်လို့နှစ်နိုင်ငံစလုံးကသတင်းထုတ်ပြန်ထားပါတယ်။ဒုက္ခသည်အများစုကတော့သူတို့ကိုရိုဟင်ဂျာအဖြစ်အသိမှတ်ပြုဖို့နိုင်ငံသားဖြစ်ခွင့်ပေးဖို့မူလနေရာတွေမှာနေထိုင်ခွင့်ပြန်ရဖို့အပအဝင်မြန်မာအစိုးရကိုတောင်းဆိုထားရရှိပါတယ်။မြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်တင်မခံပါဘူး။ဒါပေမဲ့လည်းမြန်မာဘက်ကထွက်ပြေးရသူအလုံးကိုပြန်လည်ခံမယ်လို့ပြောဆိုထားတာပါ။ကုလသမဂ္ဂဘက်ကတော့ဌာနေပြန်ရေးလုပ်ငန်းစဉ်အပေါ်စိုးရိမ်မှုရှိကြောင်းပြောဆိုထားပါတယ်။